Welcome to the Voice of America in Burmese.
Mingla nya jam ma soda shin mya shin. VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ21ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျွန်ယန်ကိုအထွေထွေညီလာခံမှာဒီနေ့ပဲရွေးချယ်လိုက်ပါရဲ့။ဒါဆိုဆရာတက်ခံရတဲ့လူရဲ့ကြောင့် sorry ကိုကြောခံခဲ့မယ်ဆိုရင်စိုးရတဲ့အမှားဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပြီးနောက်တစ်နေ့မှာပဲကမ္ဘာရင်းနှီးစည်းရုံးမတက်အောင်ထိန်းထားတဲ့အတွက် sorry ကိုကျေးဇူးတင်စကားပြောလိုက်ပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးဆိုင်တဲ့သူညင်ညာပေးတော်မှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးလုပ်ငန်းစဉ်ကိုနောက်နှစ်ဆန်းလောက်မှပြန်လည်စတင်နိုင်ခြေရှိတဲ့အပေါ်
ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံကြားမှာလက်မှတ်ရေးထိုးထားတဲ့ MOU တွေအတိုင်းပဲကျွန်တော်တို့ဆက်ဆောင်ရမှာလေ။ဆောင်ရမှာဆိုတော့ဒီ repatriation process ကဒီလမ်းကြောင်းအတိုင်းပဲပေါ့
။နိုင်ငံရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့အတူမြန်မာနိုင်ငံငင်းချင်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေသေးတဲ့အကြောင်းEl Niño ရာသီဥတုမြန်မာနိုင်ငံကိုတက်ရောက်လာနိုင်တဲ့အတွက်အပူရန်ကိုသတိပြုကြဖို့တာဝန်ရှိသူတွေကနှိုးဆော်ထားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးမြမရေးသုံးသပ်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငိထိုက်တို့ကပြောပြပေးပါအောင်ရှင်။
ပြည်ပဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျွန်ယန်ကိုအထွေထွေညီလာခံမှာဒီနေ့ပဲမဲခွဲရွေးချယ်လိုက်ပါတယ်။လက်တလောယာယီဥက္ကဋ္ဌတာဝန်ယူထားတဲ့ကင်မှာဥက္ကဋ္ဌဖြစ်ကျန်နေတဲ့တတန်းနှစ်နှစ်ကိုတာဝန်ယူသွားမှာပါ။သူမတန်ခင် Interpol အကြီးအကဲဖြစ်တာဝန်ယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟိုဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုအလက်ပတ်ပြင်ချိန်မှာပဲရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွဲခြင်းနဲ့ဖမ်းဆီးထိန်းသိမ်းထားကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။နောက်ထပ်တတန်းလေးနှစ်အတွက်ကတော့နောက်တစ်ချိန်မဲခွဲဆုံးဖြတ်ရမှာပါဒီနေ့ကဘာကြီးမှာရင်ဆိုင်နေရတဲ့အများပြည်သူလုံခြုံရေးနဲ့ဘေးရန်တွေကင်းရှင်းရေးကြီးမားတဲ့စင်ကုန်မှုတွေကိုကျော်လွှမ်းနိုင်မှုရှင်းလင်းတဲ့အမျှော်မြင်ရှိဖို့နဲ့အနာဂတ်အတွက်လမ်းခင်းဖို့လိုအပ်ကြောင်းလဲဥက္ကဋ္ဌခင်ရဲ့ပြောဆိုချက်ကို Interpol ကထုတ်ပြန်ခဲ့ပါတယ်ဥက္ကဋ္ဌဖြစ်လာတဲ့ကင်ကတော့မဲခွဲမဆုံးဖြတ်ခင်မှာပဲအမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုကအခိုင်အမာထောက်ခံမှုပေးခဲ့ပါတယ်ဥရီကိုလေးစားလိုက်နိုင်တဲ့ Interpol ဖွဲ့ဝင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ကမ္ဘာမှာအရေးကြီးဆုံးတရားဥပဒေစိုးမိုးရေးအဖွဲ့အစည်းကြီးကိုဦးဆောင်မှုပေးဖို့ယုံကြည်အားကိုးလောက်ပြီးခိုင်မာတည်ကြည်မှုရှိရသူကိုရွေးချယ်ဖို့လိုအပ်ကြောင်းလဲဝန်ကြီးပွန်ပေကတိုက်တွန်းသွားခဲ့တာပါ Interpol ရဲ့ဒုက္ခတူဖြစ်တဲ့ရုရှားနိုင်ငံသား Alexander Pokovchok ကအကြီးအကဲဖြစ်လာနိုင်သူဖြစ်နေအများကယူဆထားပေမဲ့ဒီနေ့မဲခွဲရမှာတော့ကင်ဖြစ်လာတဲ့အတွက်လည်းအားအသင့်စရာဖြစ်ခဲ့ရပါတယ်ရုရှားနိုင်ငံကိုဝေဖန်သူတွေကတော့ Interpol အကြီးအကဲဖြစ်ရုရှားနိုင်ငံသားကိုခန့်မယ်ဆိုရင်အဖွဲ့ထဲမှာနိုင်ငံရေးအရာသဘောထားကွဲစရာတွေပေါ်လာနိုင်တဲ့အကြောင်းထောက်ပြနေကြပါတယ
်ဆိုဒီအာရေဗျအနေနဲ့ကမ္ဘာရေနံစည်းမတက်အောင်ထိန်းထားတဲ့အတွက်ကျေးဇူးတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဆိုဒီအပေါ်ပြင်းပြင်းထန်ထန်အရေးယူဖို့မရှိတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပြီးနောက်တနေ့မှာပဲအခုလိုပြောတာဖြစ်ပါတယ်အမေရိကန်ခြေဆိုင်ဆိုဒီသတင်းစာဆရာအသက်ခံခဲ့ရတဲ့လောရက်ကြောင့်ဆိုဒီနိုင်ငံကိုကြောခိုင်းခဲ့မယ်ဆိုရင်ဆိုးရွားတဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်အမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားတွေကလူ့အခွင့်အရေးအပေါ်စိုးရိမ်မှုတွေထက်ပိုမိုကြီးမားကြောင်းလဲကျေးဇူးတော်နေအလတ်ရဲ့အတွက်မထွက်ခွာခင်မှာပဲသမ္မတကအင်ဂျူရောမှာသတင်းထောက်တွေကိုပြောလိုက်တာပါSorry နဲ့အတူရက်တီသွားမှာဖြစ်ကြောင်းသမ္မတထရန့်ကကြေညာပါတယ်။ Sorry နိုင်ငံရဲ့အီရန်ပေါ်ဆန့်ကျင်တဲ့ရက်တီချက်နဲ့အမေရိကန်စစ်ပစ္စည်းတွေကိုဝယ်ယူမှုတွေကြောင့်အမေရိကန်မှာအလို့အကိုင်းထောင်ပေါင်းချီရရှိနေပြီးဒေါ်လာသန်းပေါင်းထောင်နဲ့ချီရင်းနှီးမြှုပ်နှံမှုတွေရရှိနေကြောင်းလည်းပြောဆိုခဲ့တာပါ။ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့အလားတူအခွင့်အရေးမျိုးမရနိုင်ကြောင်းနဲ့ Sorry နိုင်ငံနဲ့ဆက်ဆံရေးပြတ်ပြားခဲ့ရင်ရေနံစည်းတွေတက်လာနိုင်ကြောင်းလည်းသမ္မတကသတိပေးပြောဆိုပါတယ်။Sorry နဲ့အဆက်အဆံဖြတ်ပြီးကမ္ဘာစီးပွားရေးနဲ့အမေရိကန်ရဲ့စီးပွားရေးကိုထိခိုက်စေမဲ့အထိပယ်မဲ့တဲ့လုပ်ရမျိုးကိုလုပ်မှာမဟုတ်ကြောင်းလည်းပြောပါတယ်။တူရကီနိုင်ငံက Saudi ကောင်စစ်ဝင်ရုံးမှပြည်ပရောက်သတင်းစာဆရာဂျမဲကာရှိုဂီအသက်ခံခဲ့ရမှုကို Saudi အရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်တီကောင်းတည်ထားတာမျိုး Tamamho, a main big Kaisi Jam, American Bootalani Agency got Sundan Lila, Tungta Tare, so that Drini Nepatalo, Mimian Tamaro, Tijanle, Tina Dalu, Tijamale, Timachipi, a teacher, Mabionan Jam, Tamra Tranga, Tongbiamare. Autobala Nianiga, sorry, Dinasia, that Kayamune, but the bee, sorry, Nanga, Bob Pimentana, Yim Yubu, Sumpia Keraha, do ye go by Siwa ye, a juicy one element, Sai Mulu, Piosu, Gavareche.
ယမနငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငငင ဖွဲ့ပေါ်မလာတဲ့အတွက်ပြပြခဲ့ရပါတယ်။မချန်သေးခင်တော့ကုလသမဂ္ဂထုတ်ကိုယ်စီရဲ့ကြိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းနှစ်ဖက်စလုံးကပြောဆိုထားကြတာပါ။ဒါပေမဲ့လည်းတက်ခတ်မှုတွေတကြောပြန်ဖြစ်အောင်ကစွန့်နှိပ်ပွဲတွေပြပြမှာကိုဆွေးနွေးမှုတွေလည်းပေါ်ပေါက်လာနေပါတယ်။ဒီနေ့အနေမှာတော့ယမန်နိုင်ငံကအရက်သားတွေရှိရနေရာတွေမှာတက်ခတ်မှုတွေမလုပ်ဖို့နဲ့ဟိုဒေတာစစ်ကမ်းကိုအပြည့်အဝဝင်ငွေရရှိပါဝင်တဲ့အပြည့်ခတ်ရစီတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီမှဗြိတိန်နိုင်ငံကဥဆောင်ပြီးဖြန့်ဝေခဲ့ပါတယ်။စံနှုန်းရိက္ခာလောင်စာနဲ့လူသားချင်းစံနှုန်းမှုအကူအညီတွေပေးရရမှာအရေးပါတဲ့စစ်ကမ်းကိုတော့တဘုံတွေကထိန်းချုပ်ထားပါတယ်။ချင်းနဲ့မှာပဲယမန်နိုင်ငံမှာပြည်တွင်းစစ်ဆားခဲ့တဲ့2015ခုနှစ်ကစလို့ငမမှုနဲ့ယောဂဗျာဒဏ်ကြောင့်9နှစ်ယောက်ကလေးတိစုံသူရေးတွေ့ဟာခမန်းကြီး8000ကျော်လောက်ထိရှိတဲ့အကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့ Save the Children ကပြောဆိုလိုက်ပါတယ်။ယမန်နိုင်ငံမှာဟူတီတဘုံတွေပေါ် Sorry ဦးဆောင်တဲ့ညွန်မောင်းဖွဲ့ရဲ့စစ်စင်ရေးတွေဆားခဲ့တဲ့2015ခုနှစ်မတ်လကစလို့ဟာချစ်တဲ့မှုပြင်းထန်ခံရတဲ့ကလေးငယ်တသန်း3000ကျော်ရှိတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။
အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းတော်မီလောင်ကျွမ်းမှုမှာတေဆုံးသူ81ယောက်ရှိခဲ့ပြီးအခုချိန်မှာတော့တာဝန်ရှိသူတွေနဲ့ဒေသခံတွေသူတို့ရဲ့မိသားစုဝင်တွေမိတ်ဆွေတွေကိုရှာဖွေနေကြပါတယ်။လူပေါင်း900နီးပါးပျောက်ဆုံးနေစေဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။တရားဝင်ပျောက်ဆုံးသူစီးရင်ကတရက်နဲ့တရက်ရာနဲ့ချီပြီးကွဲပြားမှုရှိနေရတယ်ဆိုတဲ့အပေါ်မှာလေလာသူတွေကြားနားမလည်နိုင်ဖြစ်နေပြီးတရားဝင်ပျောက်ဆုံးသူစီးရင်အပေါ်တန်တရားနဲ့တုံ့ပြန်မှုတွေလည်းရှိနေပါတယ်။သတင်းဘက်ကောင်ပိုင်းအတွင်းမှာပဲပျောက်ဆုံးသူအရေအတွက်1200အထိဖြစ်ခဲ့ပြီးတဲ့နောက်အခုအရေအတွက်ကိုရော့ချလာခဲ့တာဖြစ်ပါတယ်။ပျောက်ဆုံးသူအရေအတွက်အတက်အကျဖြစ်နေရတာကတရားဝင်ရေးတွက်မှုထက်အကြမ်းဖျင်းခံမှန်းတွက်ချက်ခဲ့တာကြောင့်ဖြစ်ပါတယ်။ဒေသဆိုင်ရာရဲဌာနကမိစလောင်ကလေးကလက်ခံရရှိခဲ့တဲ့အရေးပေါ်နံပါတ် 911 ကိုခေါ်ဆိုမှုအားလုံးကိုပျောက်ဆုံးသူတွေအဖြစ်စာရင်းပြုစုထားတာဖြစ်ပါတယ်။အရေးပေါ်အခြေအနေတွင်မှသတင်းအချက်လက်တွေရတာနဲ့ထုတ်ပြန်ပေးခဲ့တာလို့ရဲတပ်ဖွဲ့အကြီးအကဲကလည်းပြောပါတယ်။ဒီသတင်းအချက်လက်တွေကပြည့်စုံမှုမရှိပေမဲ့လို့လည်းအသုံးတည့်ပါတယ်လို့ပြောပါတယ်။မနေ့အင်္ဂါနေ့တနေ့တည်းမှာပင်ဒေသဆိုင်ရာရဲဌာနအနေနဲ့လူပေါင်း195ယောက်ကိုရှာတွေ့ခဲ့ပေမဲ့လို့လည်းနောက်ထပ်လူပေါင်း181ယောက်ပျောက်ဆုံးသတင်းပေးချက်တွေကိုထပ်ပြီးတော့ရရှိခဲ့ပါတယ်ရှင
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း။ UMA ကစမြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးစီမံခန့်ခွဲမှုအပေါ်မဲဆန္ဒရှင်အများစုကသဘောကျတဲ့အကြောင်းကွနီပီယက်တက္ကသိုလ်ရဲ့စစ်တမ်းတက်ကဖော်ပြပါရယ်စစ်တမ်းကောက်ယူသူစုစုပေါင်းရဲ့53ရာခိုင်နှုန်းကထောက်ခံမှုပေးတဲ့အကြောင်းတွေ့ရှိရတဲ့အတွက်သမ္မတရဲ့စီးပွားရေးစီမံခန့်ခွဲမှုအပေါ်သဘောကျလက်ခံမှုနှုန်းဟာဒီဒီချိန်မှာအမြင့်ဆုံးလည်းဖြစ်ခဲ့တာပါ52ရာခိုင်နှုန်းကတော့သမ္မတရဲ့စောင့်ချက်တွေကိုလက်မခံကြောင်းသဘောထားပေးပါရယ်ဒါပေမဲ့လည်းစစ်တမ်းမှာပါဝင်သူ54ရာခိုင်နှုန်းကတော့သမ္မတရဲ့တာဝန်ထမ်းဆောင်မှုအပေါ်လက်မခံကြောင်းသဘောထားပေးခဲ့ပြီး57ရာခိုင်နှုန်းကသမ္မတကတာဝန်ကြီးတယ်လို့ယူဆကြတာပါ နိုင်ငံခြားမူဝါဒရေးရာနဲ့ပတ်သက်လို့လဲ50နှစ်ရာခိုင်နှုန်းကသာသမ္မတရဲ့လွှဲရုပ်ကိုထောက်ခံပြီး53ရာခိုင်နှုန်းကတော့ဆန့်ကျင်ကြပါတယ်စစ်တမ်းမှာသဘောထားပေးခဲ့တဲ့မဲဆန္ဒရှင်တွေက40ရာခိုင်နှုန်းရောက်ကသမ္မတရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စတွေကိုကန့်တွဲပုံတွေပေါ်လက်မခံလို့56ရာခိုင်နှုန်းကတော့လက်မခံကြောင်းသဘောထားပေးခဲ့ပါတယ်လူမျိုးရေးနဲ့ပတ်သက်လို့သမ္မတရဲ့ဆောင်ရွက်ချက်တွေပေါ်မှာလဲမဲဆန္ဒရှင်35ရာခိုင်နှုန်းကသာထောက်ခံခဲ့ကြပြီး59ရာခိုင်နှုန်းကတော့ဆန့်ကျင်ကြတဲ့အကြောင်းလဲခုနှစ်ပြည့်တက်သူရဲ့စစ်တမ်းကတွေးရှိထားပါတယ်
အမေရိကန်ပြည်တော်စုခံနေနေရရင်ကိုပြန်ပို့ဖို့အတွက်6လကြာဖမ်းဆီးထိန်းသိမ်းထားတဲ့အီရန်နိုင်ငံသား100လောက်ကိုအစိုးရအနေနဲ့ပြန်လွှတ်ပေးဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချမှတ်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမမှန်မကန်တင်ပြမှုအစိုးရရဲ့မစင်မချင်းလုပ်ရဖြစ်တရားသူကြီးမတ်ဂိုးစမစ်ကတုံ့နှုံပြောဆိုပြီးအစိုးရကိုအပြစ်တင်ပါတယ်မိသားစုတွေလည်းတကွဲတကပြားဖြစ်ရတယ်လို့တရားသူကြီးကပြောပြီးဒီလူတွေကိုဆက်ပြီးဖမ်းဆီးထားဖို့ခိုင်မာတဲ့အကြောင်းပြချက်မရှိရင်ရက်30အတွင်းပြန်လွှတ်ပေးဖို့အမိန့်ချပါတယ်။မမှန်မကန်တင်ပြမှုအတွက်အစိုးရအပေါ်ပြစ်ဒဏ်ခံမယ်လို့လည်းတရားသူကြီးကပြောပါတယ်။တရားရေးဌာနဘက်ကတော့ဒီအပေါ်မှာမှတ်ချက်မပေးသေးပါဘူး။ဖမ်းဆီးခံထားတဲ့အီရတ်နိုင်ငံသားတွေအရေးကိုဆောင်ရွက်ပေးနေတဲ့ American Civil Liberties Union ကတော့အစိုးရအနေနဲ့တာဝန်ခံရမယ်လို့ပြောပါတယ်။အမေရိကန်မှာနေထိုင်ခွင့်ရထားပြီးပြစ်မှုကျူးလွန်မှုတဲ့ရာဇဝင်ရှိသူအီရတ်နိုင်ငံသားတွေနဲ့နေထိုင်ခွင့်ဗီဇာတက်တန်းကျော်နေသူတွေကိုပြီးခဲ့တဲ့နှစ်ကဆလို့သမ္မတဒေါ်နယ်ထရန့်အစိုးရကဖမ်းခဲ့တာပါအီရတ်ဘက်ကဒီလူတွေကိုလက်မခံလို့တော့ကြောင့်မဆုံးဖြတ်ခင်မှာပဲ၈ဦးကိုထားနေပြန်ပို့ခဲ့ပါတယ်အီရတ်အစိုးရဘက်ကသဘောထားပြောင်းလာအောင်နားချစည်းုံတာမရှိပဲအမေရိကန်လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကအီရတ်နိုင်ငံသားတွေကိုမူရင်းနိုင်ငံကပြန်လည်ခံဖို့သဘောတူကြောင်းကြေညာချက်ကိုလက်မှတ်ထိုးခဲ့တာလို့လည်းတရားသူကြီးကပြောဆိုထားပါတယ်ရှင်
အာဖဂန်နိုင်ငံကာဘူးမြို့မှာလူပေါင်းဒါဇင်နဲ့ချီတည်ဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့နိုင်ငံတော်ဝန်ထမ်းပူဆော်ခြင်းအထိမ်းအမှတ်တွေကျင်းပနေပါတယ်။မနေ့ကကာဘူးမြို့မှာအစ္စလမ်ဘာသာလေးလာစီးပွားစုတွေစုဝေးပြီးအက်ခံပွဲကျင်းပနေစဉ်အသေခံဘုံခွဲသမားတူရဲ့တက်ခတ်မှုကြောင့်လူပေါင်း50ကျော်တည်ဆုံးခဲ့ရတာပါ။တက်ခတ်မှုကြောင့်လူ80ကျော်ဒဏ်ရာရတဲ့အကြောင်းလဲပြည်ရေးဝန်ကြီးဌာနကပြောပါတယ်။ထိတဲ့ဒဏ်ရာရသူတွေကစေရုံကိုပို့ဆောင်ခဲ့သူတွေထဲမှာအနည်းဆုံး24ယောက်ဟာဒဏ်ရာပြင်းထန်တဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနကဗီဒီယိုကိုပြောခဲ့တာပါ။အာဖဂန်သမ္မတအရှရက်ကာနီကလည်းအကြီးအကျယ်နဲ့တက်ခတ်မှုဖြစ်ပြစ်တင်ရှုတ်ချပါတယ်။ဒီနေ့ကိုနိုင်ငံတော်ဝန်ထမ်းခြေကွင်းအထိမ်းအမှတ်ဖြစ်သတ်မှတ်ဖို့လဲသမ္မတကကြေညာပြီးအာဖဂန်နိုင်ငံမှာသာမကပြည်ပကတန်တမာစာဝေးမှာလဲနိုင်ငံတော်အလံကိုတိုးထွက်ထူသွားမှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံအရှေ့ပိုင်းမှာခီးတဲ့တင်ဘတ်စကားတစ်စင်းတံတားပေါ်ကနေရေမရှိတဲ့မြစ်ထဲကိုထိုးကျသွားခဲ့တာမှာအနည်းဆုံး12ဦးသေဆုံးပြီး50လောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မနေ့အင်္ဂါနေ့ညနေခင်းမှာကက်တက်မြို့ထဲသွားနေတဲ့ခီးတဲ့တင်ဘတ်စကားရှေ့မှာကျွဲတကောင်ရုတ်တရက်ရောက်ချလာတာကြောင့်ကားသမားလဲရုတ်တရက်အငိုက်မိပြီးအခုလိုဖြစ်ခဲ့ရတာလို့ရဲကပြောပါတယ်ရှင
်ဘုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါအခုရင်ဆုံးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးလုပ်ငန်းစဉ်ကိုနောက်နှစ်ဆန်းလောက်မှပြန်လည်စတင်နိုင်ခြင်းရှိတဲ့သဘောမျိုးမြန်မာနိုင်ငံသားကြီးဌာနအစီအမံတာဝန်ရှိသူတို့က VOE ကိုပြောပါတယ်ဒါနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်အကြောင်းပြန်ကြားတာမျိုးမရှိသေးဘူးလို့လည်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကောဘဇားဒေသကဒုက္ခသည်စခန်းတွေမှာရှိနေတဲ့ဒုက္ခသည်တွေကပထမဆုံးအတုပ်ကိုနိုဝင်ဘာ15ရက်နေ့ကြာသပတေးနေ့ကမြန်မာဘက်ကိုပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့ပြန်လာသူတယောက်မှမရှိတဲ့အတွက်မအောင်မြင်ဖြစ်သွားခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာဒီစီစဉ်နဲ့ပတ်သက်လို့နောက်ဆက်တွဲဘလို့ဆောင်ရွက်ချက်မျိုးကမှထပ်ပြီးမကြားရတော့ပါဘူး။ဒါနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားဘလို့ဆက်လက်ဆောင်ရွက်နေတယ်လဲဆိုတာနဲ့ပတ်သက်လို့နိုင်ငံသားရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကအခုလိုပြောပြသွားတာပါ
အဲ့တော့ဒီဥစ္စာကိုဖြည့်ရှင်းဖို့ကဒီကျွန်တော်တို့နှစ်နိုင်ငံကြားမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးရတဲ့ MOU တွေအတိုင်းပဲကျွန်တော်တို့ဆက်ဆောင်ရွက်မှာလေဆောင်ရွက်မှာဆိုတော့ဒီ repatriation process ကဒီလမ်းကြောင်းအတိုင်းပဲပေါ့အဲ့တော့ကိုကတော့သူတို့ဘက်ကသူတို့ရဲ့ရွေးကောက်ပွဲကြောင့်သူတို့ဒီလုပ်ငန်းကိုသူတို့မစနိုင်သေးပါဘူးအဓိကကဒီသူတို့ဘက်ကပြန်လွှဲဖို့ပဲကျွန်တော်တို့ဘက်ကစီစစ်ပေးတာတူတွေကိုသူတို့ပြန်လွှဲဖို့ပဲကျွန်တော်တို့စီစစ်ပေးထားတာရှိတယ်ကျွန်တော်တို့ဘက်ကပြန်ပို့ပေးပါဆိုပြီးပြောထားတဲ့လူတွေစည်းရင်းလည်းရှိတယ်အဲ့ဒါတွေကိုဘင်္ဂလားဒေ့ရှ်ကပြန်ပို့ပါဒီလုပ်ငန်းစဉ်ကစမှာလေဘင်္ဂလားဒေ့ရှ်ဒီအစိုးရတာဝန်ရှိသူတွေကသူတို့သတင်းဌာနတွေကိုသူတို့ပြောတာရှိတယ်အဲ့ဒါပါလဲဆိုသူတို့နိုင်ငံမှာလည်း
ကျွန်တော်တို့ရွေးကောက်ပွဲလုပ်ဖို့ရှိတဲ့အတွက်ဒီရွေးကောက်ပွဲပြီးမှာပဲဒီပို့ဆောင်ရေးလုပ်ငန်းစဉ်ပြန်စမယ်ပြန်စဖို့လုပ်နိုင်မယ်ဆိုပြီးသူတို့ဘက်ကတရင်ထုတ်ပြန်လာရရှိတယ်အဲ့ဒါပဲသူကဒီစင်မှာတုံးစင်မှာလုပ်မှာဆိုတော့အဲ့ဒီနောက်ပိုင်းကျမှပဲဒါနဲ့ပတ်သက်ပြီးပြန်စဆွေးနွေးဖို့ရှိမှာပေါ့လေပထမတော့ကိုလက်ခံဖို့အားလုံးစီစဉ်ပြီးကမှပြန်လာတဲ့နေ့တို့မရှ
ဒီကျင်းညာချင်းကျွန်တော်ဖြည့်ရှင်းရဖြည့်ရှင်းလို့ရတဲ့ကိစ္စမဟုတ်ဘူးဒါတော့ရေးရှိမှကျွန်တော်တို့ဒါဖြည့်ရှင်းသွားမယ်ကိစ္စအင်တာရှုပ်ထွေးတဲ့ကိစ္စဒီကျင်းညာချင်းကျွန်တော်တို့ဒါဖြည့်ရှင်းလို့ရတဲ့ကိစ္စမဟုတ်တဲ့အတွက်ဒီကဒီအားလေးနောက်ဆုတ်သွားတဲ့ဟာကိုလည်းကျွန်တော်တို့ကဒါမှအောင်မြင်ဘူးလို့ကျွန်တော်တို့မှတ်မှတ်ပါဘူး
ရိုးရောက်ွယ်ပြီးတော့ရိုးပကပြန်ပြီးတော့ဟာလာဒါစကားပြန်ပြောလာမယ်ဆိုကျွန်တော်တို့နှစ်ဖက်ပြန်ညှိနိုင်ပြီးတော့ဒီကိစ္စလုပ်ငန်းတွေဆက်လုပ်တော့မှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့တို့ကလည်းဒီဘက်မှာပြင်ဆင်ကြိမ်းအောင်ပို့ရတာပေါ့နော်ကျွန်တော်တို့ဒီဘက်မှာဆိုရင်ဟာနေရာခြားသားရေးနောက်သူတို့အတွက်ကျွန်တော်တို့ပို့ပြီးတော့ဟာလာတက်လာဆိုတော့တက်လာကျွန်တော်တို့အချိန်ပို့ရတာပေါ့န ဒါရီမကကောပစားကဒုက္ခတွေစခန်းမှာမြမဘက်ကိုမပြောင်းခြင်းဘူးလို့ကြွကြော်ပြီးဒုက္ခတွေရာနေချီဆန္ဒပြခဲ့ကြတာလည်းရှိပါတယ်။နိုင်ငံသားခွင့်ရေးမရတဲ့အတွက်မပြောင်းခြင်းတာလို့လေဒုက္ခတွေကဆိုပါတယ်။ပြန်ပို့ခံရမှာဆိုတဲ့အတွက်ထွက်ပြေးပုန်းရှောင်နေသူတွေလည်းရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဆိုထားပါတယ်။မြန်မာအစိုးရဘိုင်းဘက်ကတော့မြန်မာဘက်ကိုပြန်လာခြင်းတဲ့သူတွေရှိနေပေမဲ့တဖက်နိုင်ငံဘက်ကပြန်လည်ပို့ဆောင်တာမရှိဘူးလို့ဆိုထားပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအာဏာပိုင်တွေကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဆက်လက်လုပ်သွားမယ်လို့ပြောနေကြပေမဲ့ဘယ်အချိန်ပြန်ဆနိုင်မလဲ၊ဘလောက်အောင်မြင်မလဲ၊ပြန်လာတဲ့သူကရှိပါမလားဆိုတာကတော့အတိအကျမပြောနိုင်သေးတဲ့အခြေအနေမှပဲရှိနေပါသေးတယ်ရှင်။
မမေခါသတင်းပေးပို့ထားတာပါဒေါက်တာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေ၊စိန်ခေါ်ချက်တွေရှိနေတာကိုအထူးသတိပြုမိတယ်လို့ဒေါအောင်ဆန်းစုကြည်ကအတိအမှတ်ပြုပြောဆိုပါရယ်။ဒီအချက်ကိုတိုင်းရင်းသားခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းလက်ခံသဘောတူပြီးငြိမ်းချမ်းရေးအတွက်အားလုံးမှတာဝန်ရှိကြောင်းထောက်ခံဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုပါရယ်။နေပြည်တော်မှာဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်နယ်တင့်မြင့်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအခမ်းအနားတွင်အဲ့ဒီလိုပြောသွားကြတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့မြန်မာနိုင်ငံမှာအမျိုးသားပြည်နယ်တင့်မြင့်ရေးနဲ့ငြိမ်းချမ်းရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာလ22ရက်နေ့ကစတင်ပြီးနေပြည်တော်မှာနှစ်ရက်ကြာကျင်းပနေတာဖြစ်ပါတယ်ဒီဆွေးနွေးပွဲအဖွဲ့မိန်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအတိအမှတ်ပြုပြောကြားသွားပါတယ
် Serious challenges remain and clashes continue to break out between the Tamado and the ethnic arm organizations
ဆိုရင်ပွဲအခြေအနေရှိနေသေးပါအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေသေးပါဒီအခြေအနေတွေအပေါ်ကျမတို့မပြတ်သတိပြုထားပြီးဆွေးနွေးပြောဆိုတာစိတ်ဆက်ညှိနှိုင်းတာအပြန်အလှန်ယုံကြည်မှုနားလည်မှုတို့ကိုတည်ဆောက်ရေးခိုင်မာတဲ့တန်ဋိဌာန်ကြိုးပမ်းအားထုတ်မှုတွေကနေတဆင့်ဖြည့်ရှင်းဖို့ရည်ရွယ်ထားပါတယ်
ရခိုင်ပြည်နယ်မှာအမျိုးသားပြန်လည်တင်ပြရေးအတွက်လည်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရကဦးစားပေးဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကင်းမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းငြိမ်းချမ်းရေးရရှိဖို့အတွက်အခက်အခဲတွေစိန်ခေါ်မှုတွေရှိနေတာကိုလက်ခံပြီးအားလုံးပါဝင်ဆောင်ရွက်ဖို့ရည်တည်ကြောင်းပြောဆိုပါတယ
်လူမျိုးရေးအရာဖြစ်စေဘာသာတရားအရာဖြစ်စေမိတဲ့ကိုယ်ပင်ကွဲနေပါစေကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အားလုံးမှာတာဝန်ရှိကြပါတယ်တိုင်းသားပြည်သူတရားလုံးကလိုလားတဲ့ဒီမိုကရေစီအရေးကြီးလည်းကောင်းဖေရအရေးကြီးလည်းကောင်းငြိမ်းချမ်းမှုမရှိဘဲနဲ့ရနိုင်မှာမဟုတ်ဘူးအားလုံးတတိပြုကြရမှာဖြစ်ကြောင်းပြောကြရင်ညီကုန်းချုပ်ပါတယ်
မြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော် ကာဒီနယ်ချားစ်ဘိုကလည်းမြန်မာနိုင်ငံဟာကမ္ဘာအလယ်မှာစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပြီးအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထောက်ခံကြောင်းအခုလိုထည့်သွင်းပြောကြားပါတယ
်။အရေးကြီးဆုံးကတော့အများပြည်သူအားလုံးအတွက်ဖွံ့ဖြိုးတိုးတက်မှုနဲ့တရားဝါပြောရေးကိုစောင့်ကြည့်ပေးဖို့ငြိမ်းချမ်းရေးကိုရှာဖွေရမှာဖြစ်ပါတယ်။ကျေးဇူးတော်ဘာသာတရားပေါင်းစုံအနေနဲ့ကမ္ဘာတိုင်းပြည်များရဲ့ချင်းမြေသုံးသပ်ကျမများခွဲပြားကြပေမဲ့နိုင်ငံတော်အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုများကိုအပြည့်အဝထောက်ခံအားပေးပါတယ
်ရေရှည်တည်နှက်ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့ဆိုရင်အမျိုးသမီးတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အဆင့်အသီးသီးမှာပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ်နေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေတက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်တိုင်းသာလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့အတူနိုင်ငံတကာတန်တမန်တွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ
်ကိုမိုးစော်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရှင်။ Equator အနီး Pacific သမုဒ္ဒရာအရှေ့အလယ်ပိုင်းမှာ El Niño ဖြစ်ပေါ်နေပြီးမြန်မာနိုင်ငံကိုပါတက်ရောက်လာနိုင်တဲ့အတွက်အပူဓာန်ကိုသတိပြုကြဖို့တာဝန်ရှိသူတွေကနှိုးဆော်နေပါတယ်။နိုင်ငံတဝန်းအပူချိန်မြန်မာလာနိုင်တာကြောင့်ရေရှားပါလာနိုင်တဲ့အတွက်ရေကိုကြိုတင်စုဆောင်းထားသင့်တယ်လို့လည်းတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာပထမဆုံးချင်းရေးဆွဲမဲ့မိုးလေဝသဆိုင်ရာဥပဒေကိုတော့အိန္ဒိယအာရှနိုင်ငံတွေကဥပဒေတွေကိုအခြေခံရေးဆွဲသားမှာဖြစ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါရယ်။ကမ္ဘာပံအကူအညီနဲ့နိုင်ငံတကာပညာရှင်တွေကိုငှားယမ်းပြီးဥပဒေကြမ်းကိုပြုစုသွားမှာပါ။ဒါဆိုရင်1938ခုနှစ်မှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဖွဲ့စည်းခဲ့ပြီးနောက်ပထမဆုံးချင်းဥပဒေတည်းရဲ့ရေးဆွဲမဲ့အစီအစဉ်ဖြစ်ကြောင်းလည်းညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကပြောပါရယ်
။ကမ္ဘာနိုင်ငံဒီဒီမှာမိုးလေဝသဌာနတွေရှိကြတယ်ပေါ့နော်။တို့မှာအကုန်လုံးဟာဥပဒေရှိကြတယ်။တို့ဌာနကဒါဆပြီးတော့ဖွင့်ခဲ့တာ1939တည်းကဖွင့်ခဲ့တယ်။အခုချိန်ဒီပေါ့နော်ဒီစားရစားတဲ့နဲ့ဘာမှမရှိခဲ့ဘူးပေါ့နော်။ဒီကကမ္ဘာမိုးလေဝသနေပြီးတော့လက်ညွန်တဲ့ဥစ္စာတွေကိုပဲကျွန်တော်တို့ကဟိုဆောင်ရွက်နေတာပေါ့နော်။ဒီတခြားနိုင်ငံတွေနေပြီးဥပဒေတွေလူဥပဒေတွေမရှိတဲ့အကြောင်းတော့ဒီဟာကိုစပြီးတော့မှကျွန်တော်တို့အကောင့်ထဲပို့တာပါခင်ဗျာဟုတ်ကဲ့။
ဆယ်စုနှစ်ပေါင်းများစွာမိုးလေဝသဥပဒေတိတိကျကျမရှိတဲ့အတွက်လည်းမမှန်ကန်သတင်းဖြန့်ချိမှုတွေလည်းမကြာခဏကြုံရလိမ့်ရှိပါတယ်။ဥပဒေတည်ပြဋ္ဌာန်းပြီးရင်တော့ဒီလိုအခြေအနေတွေကိုပြောင်းလဲနိုင်မယ်လို့မျှော်လင့်ကြောင်းဥကျော်မူကပြောပါတယ်
။ဒါလိုပါလာရင်လည်းပါလာမယ်ဒီလိုမျိုးဘောနော်ဒီလူအထင်ဆုံးအကြောင်းလုပ်နေတဲ့လူတွေတို့အာနိုင်ငံရေးပြောကအကြောင်းလို့နိုင်ငံရေးဟိုလုံဆောင်မှုအခုတော့အကြောင်းလုပ်နေတဲ့လူတွေမျိုးတွေဆိုတော့အားမျိုးစေတော့ဒါဟိုတောက်တဲ့ကြာကြီးတွေဘာလို့လဲဒါအရေးယူမယ်ဆိုရင်ရေးအချက်ကနေပေါ်ညွှန်ကြားတာအဲ့လိုမျိုးတွေဆိုရင်တော့ရေးယူလို့ရတယ်။ကျွန်တော်တို့သဘောတော်အားနဲ့တော့ကျွန်တော်တို့ကတော့အခုအမှားတော့ဟိုဆောအနေနဲ့ပြောနေကျွန်တော်တို့မှာဥရေတွေမရှိသေးဘူးဥရေတွေမရှိသေးတော့ကျွန်တော်တို့အခုအချိန်ကြီးတော့ဘာမှလုပ်လို့မရသေးဘူးဒါပဲကျွန်တော်ပြောနေတာပါဟုတ်ကဲ့
နိုင်ငံတကာကြောင်းညင်သူကူညီနဲ့ဥပဒေကျရေးဆွဲပြီးနောက်ပြည်တွင်းကဥပဒေပညာရှင်တွေကအပိတ်ဆက်လက်ရေးဆွဲဖို့လဲစီစဉ်ထားတာပါမိုးလေဝသဥပဒေတည်းပေါ်ထွက်လာမယ်ပေါ်မိုးလေဝသပညာရှင်ဦးထွန်းလင်ကလည်းကြိုဆိုလိုက်ပါတယ
်ဒါကောင်းပါလေဒါလုံးဝမဟုတ်နော်ဟိုဒီမှာအမျိုးစုံရှုပ်ထွေးနေတော့ဆိုတာဟိုတက်တယ်မဟုတ်လားရှောက်တင်နေရတယ်များနေတာဟိုသူကပြောတာဟိုအဲ့လိုရွေးချယ်ရှိရှိတဲ့နိုင်ငံကြီးရွေးချယ်တဲ့လုပ်တဲ့အားတွေကဒါဟောထုတ်ဖို့အတွက်သူကဒါလုပ်တယ်လို့ပြောတာလေလေဆိုတာလည်းဆိုတာဆိုတော့ပေါ့ပါလေဒ
ါမိုးလေဝသသတင်းတွေအပါဝင်သတင်းတူတွေဟာမြန်မာနိုင်ငံကအင်တာနက်လူမှုကွန်ရက်ဒီမှာမကြာခဏပြန့်နှံ့လေးရှိတဲ့ပြီးမကြာသေးခင်ရက်ဒီအတွင်းမှာပဲမြန်မာနိုင်ငံမှာအေးလိုင်းဖြတ်နိုင်တယ်ဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တယ်လို့ငလင်းလောက်ခတ်မယ်ဆိုတဲ့သတင်းမှားမျိုးတွေလည်းမကြာခဏထပ်ပေါ်လေးရှိပါလေမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့ဌာနကမြန်နိုင်တမျှမြန်မြန်ထုတ်ပေးနေတဲ့သတင်းတွေကိုအားထားကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။ဆရာခင်ဗျာရှင်။နာမည်တင်းငွေနေဟာဆိုရင်အမျိုးသမီးတွေအပေါ်အကျန့်ဖတ်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်ွေအကျန့်ဖတ်မှုပြည်ပဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ရှင်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ကြီးနားလည်လက်ခံထားကြပါသလဲအမျိုးသမီးတွေအခွင့်အရေးကောက်အွယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကို VOA စနေနေ့ညတိုင်းရိုင်းလေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုင်းရိုက်လေလိုက်စီစဉ်ကအကျိုးဆိုပါတယ်ရှင
်။ဒီရီတိုင်းလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေနေ့တွေမှာတင်ဆက်ပေးနေပါတယ်။စနေညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြောက်ကိုရီးယားအင်တာနက်ထိုးပေါက်တိုက်ခိုက်သူတွေအနေနဲ့ကမ္ဘာပေါ်ကကွန်ပျူတာစနစ်ကာကွယ်ရေးအဟန့်တားတွေကိုကျော်လွှားထိုးပေါက်ဝင်နိုင်နေပါပြီ။ဒါပေမဲ့ကမ္ဘာကြီးနဲ့အဆက်အသွယ်ဖြတ်အထီးကျန်နေလာတဲ့ဒီနိုင်ငံအနေနဲ့အခုလိုခေတ်မီကွန်ပျူတာစနစ်တွေကိုဘယ်လိုအကျန်းတွင်ဖြစ်လာပြီးအင်တာနက်ဒီဂျစ်တယ်ငွေကြေးကဏ္ဍကနေသူ့အစိုးရကိုဘယ်လိုထောက်ပံ့ပေးနိုင်ပါသလဲ။ဒီအကြောင်း VOA သတင်းတောက် Steve Miller သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ Lazarus အုပ်စုမျိုးလိုလျှို့ဝှက်ထားတဲ့ဒီမြောက်ကိုရီးယားအင်တာနက်ဆိုင်ဘာစစ်စင်ရေးသမားတွေအနေနဲ့ကင်ဂျွန်အန်အကြောင်းဟာသားရိုက်ထားတဲ့ The Interview ရုပ်ရှင်မထွက်ခင်2014ခုနှစ်တုန်းက Sony ရုပ်ရှင်ထုတ်လွှင့်ရေးကုမ္ပဏီကိုခိုးဝင်ခဲ့မှုနဲ့2016ခုနှစ်မှာလဲဘင်္ဂလားဒေ့ရှ်ဘဟုဘဏ်ကနေအမေရိကန်ဒေါ်လာ3000လီးပါခိုးယူဖို့ကြိုးပမ်းခဲ့မှုတွေတုန်းကကွန်ပျူတာစနစ်တွေခိုးဝင်ထိုးပေါက်မှုတွေနဲ့အခြေအဆက်တွေရှိလာခဲ့ပါတယ်။ဒါပေမဲ့အရင်းအမြစ်များများဆဆမရှိပဲနိုင်ငံတကာပိတ်ဆို့မှုအောက်ကျရောက်လာခဲ့တဲ့ဒီမြောက်ကိုရီးယားဆွေးနွေးအနေနဲ့အခုလိုခေတ်မီအင်တာနက်ထိုးပေါက်မှုတွေကိုဘလို့ရောက်ခုလိုအကျွမ်းတဝင်ဖြစ်လာရတာပါလဲ။ကိုရီးယားတက္ကသိုလ်ဘာမောခဆွန်ဂျူးကင်ကတော့တရုတ်နဲ့ဥရောပမှာရှိနေတဲ့မြောက်ကိုရီးယားကွန်ပျူတာခိုးဝင်ထိုးပေါက်သူတွေအနေနဲ့အင်တာနက်ကိုလွယ်လွယ်ကူကူသုံးလို့ရနေတာကြောင့်လို့အခုလိုအဖြေပေးပါတယ
်။ hacking을 갖고 실제로 실전을 함으로써
မြောက်ကိုရီးယားအနေနဲ့အင်တာနက်တွေခြေထဲငွေကြေးသုံးတဲ့နေရာတွေကိုခိုးဝင်ထိုးပေါက်တာမျိုးတကယ်လက်တွေ့အလုံးနဲ့သူတို့လက်စွမ်းတက်အောင်လွှင့်ကျင်ယူကြတာမျိုးပါ။အခုလိုမျိုးခဏခဏလက်တွေ့လှုပ်တဲ့အခါကျတော့သူတို့ရဲ့လုံနိုင်စွမ်းလည်းတက်လာတယ်လေ
။ဒါအပြင် NKIS လို့တကောခေါ်တဲ့မြောက်ကိုရီးယားဆိုင်ရာနိုင်ငံတကာညီညွတ်သောပညာရှင်များအဖွဲ့ကညွှန်ကြားမှုဟွမ်ကွမ်ကင်ကလည်းနိုင်ငံတွေရဲ့လမ်းပန်းဆက်သွယ်အဆောက်အုံတွေငွေကြေးလုပ်ငန်းတွေနဲ့နောက်ဆုံးပေါ်ကာကွယ်ရေးနည်းပညာတွေကိုခိုးဝင်ထိုးပေါက်နိုင်ဖို့မြောက်ကိုရီးယားစိုက်ဘာတိုက်ခိုက်ရေးသမား6000ကနေ9500အထိရှိနေပြီးအုပ်စု၄စုခွဲစနစ်တကျလုပ်နေတာပါလို့အခုလိုဆိုပါတယ
်။ဘကန်ကြီး중국의넷
မြောက်ကိုရီးယားအနေနဲ့တရုတ်အင်တာနက်ဆိုင်ဘာစစ်စင်ယူနစ်တွေကိုအားကျပြီးတော့သူတို့စီကလေ့လာယူခဲ့တာပါ။နောက်သူတို့လုံနိုင်စွမ်းကောင်းလာပြီးတော့မြောက်ကိုရီးယားဗဟုအစိုးရအောက်မှာ1993ခုနှစ်ကလေးကပထမဆုံးယူနစ်ကိုစထောင်ခဲ့တာ
ပါ။ဒါပေမဲ့နိုင်ငံတကာပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားဗဏ္ဍာငွေထိခိုက်လာရတာမို့ဒီကွန်ပျူတာခိုးဝင်တိုက်ခိုက်မှုတွေကိုအစိုးရကွန်ရက်တွေမှာမလုပ်တော့ပဲအကာအကွယ်နည်းပြီးဝင်ရလွယ်တဲ့ပုဂ္ဂလိကစနစ်တွေကိုပြောင်းတိုက်ခိုက်လာပါတယ်။NKIS ညချေမှုကင်ကပဲ
북한이기술도놓고보안도
ဒါကမြောက်ကိုရီးယားရဲ့စွမ်းရည်တက်လာတာနဲ့တခြားသူတွေရဲ့လုံခြုံရေးအားနည်းနေတဲ့ပြဿနာပါ
တကယ်တော့ဒီကနေ့တစ်ဆင့်မြောက်ကိုရီးယားအနေနဲ့ Bitcoin လို့ Digital ငွေကြေးလဲလှယ်မှုတွေကိုဝင်ထိုးဖောက်ပြီးဒီငွေကြေးတွေကိုခိုးယူဖို့လုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေဆက်ထလာခဲ့ပါတယ်ကင်ကပဲအခုလိုလှုပ်လာတာကဒီ Digital ငွေကြေးခိုးယူမှုမှာမူလပိုင်ရှင်ကိုပြန်လိုက်ရခတ်တာကြောင့်ပါလို့ရှင်းပြပါတယ်ကိုရီးယားတက္ကသိုလ်ဘာမောခါဆောင်ဂျူကင်ကလည
်း정당한방법을암호화폐를얻으려면소위마이
인터넷디지털ငွေကြေးကိုတရားဝင်ပုံစံမျိုးခိုးယူနိုင်မှုကလက်ဆုံးပေါ်အစင်းမြင့်ကွန်ပျူတာတွေလိုပါတယ်။ဒါမှမဟုတ်ဒီလိုမျိုးကွန်ပျူတာတွေမြောက်ကိုရီးယားမှာမရှိတာကြောင့်နိုင်ငံခြားကကွန်ပျူတာတွေခိုးဝင်ထိုးပေါက်ပြီးတော့မှကွန်ပျူတာစနစ်တွေထဲမှာဝင်မွေကြတာပါ
။တကယ်တော့ဒီခိုးဝင်ထိုးပေါက်ခံရတဲ့ကွန်ပျူတာတွေကနေဒီဂျစ်တယ်ငွေကြေးတွေကိုမြောက်ကိုရီးယားဆိုရရဲ့ဒီဂျစ်တယ်ငွေအထက်ကိုထည့်ပေးလိုက်ပြီးအဲ့ဒီနောက်မှာတကယ့်ငွေသားအဖြစ်ပြောင်းလဲယူနိုင်ပါတယ်။ညွှန်ကြားမှုကင်ကတော့ကိုရီးယားကျွန်းဆွယ်မှာတင်မှန်မှုတွေရှော့ချနေတယ်လို့အင်တာနက်ဆိုင်ဘာစစ်ဆင်ရေးမှာလည်းအလားတူရှော့ချဖို့အကြံပြုပါတယ်။ဒါပေမဲ့အခုလိုရှော့ချနိုင်ဖို့ကခက်နိုင်ပါတယ်။ဘာလို့လဲဆိုတော့အခုလိုလုပ်နိုင်ဖို့မြောက်ကိုရီးယားဘက်ကနေဒီဆိုင်ဘာစစ်ဆင်ရေးလုပ်နေကြအောင်အရင်ဝန်ခံပြီးမှဖြစ်နိုင်လို့ပါခင်ဗျာ
။ကိုဝင်းမင်းပါရှင်။VOA စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့ပြန် VOA နေ့စဉ်ရုပ်မြင်သံကြားစီစဉ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုတင်ဆက်ပေးမှာဖြစ်တယ်လို့ရေဒီယိုအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာအရေးဆွေးနွေးကမ်းမှလည်းထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာလ21ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည နဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာကလေးသူငယ်စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ဘာတွေအရေးကြီးတယ်လဲဆိုတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့
The role of Southeast Asia in US policy is very important.
တမရာထရမ်အစိုးရသူတပားလူခွင့်ရေးကိုဝေဖန်တင်သလားဆိုတဲ့အပေါ် Georgetown တက္ကသိုလ်ဂုံတူးဆောင်ပါမောက်ခ David Steinberg နဲ့ဥကြော်စန်တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရမှာပါ။ဒါပြင်အားကစားသတင်းလွှာအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။ကလေးငယ်တွေကိုကာယညာနာစွမ်းအားပြည့်ဝပြီးလိမ္မာရင်ကျေးတဲ့ကလေးတွေဖြစ်ဖို့အတွက်စားတောက်နေထိုင်ဖို့ကအရေးကြီးတယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးကလည်းအရေးကြီးတဲ့အကြောင်းကိုဒေါက်တာတန့်စောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
မိမနိုင်ဟာကိုယ့်ရဲ့သားသမီးတွေကိုကာယဆွမ်းရည်နဲ့ညာနာဆွမ်းရည်တွေပြေဝပြီးလိမ္မာရင်ကျေးတဲ့ရည်သွေးကလေးတွေဖြစ်တွေ့မြင်လို့ကြပါတယ်။ကာယညာနာဆွမ်းရည်တွေပြေဝစေဖို့အတွက်နေ့စဉ်စားတောက်တဲ့အစားအသောက်တွေကရည်ပါတယ်လို့လိမ္မာရင်ကျေးတဲ့ရည်သွေးကလေးတွေဖြစ်လာစေဖို့အတွက်လည်းမိဘတွေရဲ့အုတ်ထိပ်မှုပုံစံတွေကရည်ကြီးတယ်လို့ Genius ကိုပါအကြောင်းမှအကြောင်းဆရာကြီးဖြစ်သူဦးသူရကျော်နဲ့အဟာရပညာရှင်ဖြစ်သူဒေါက်တာဦးညီညီကျော်တို့ကပြောပါတယ်
။ရုံနဲ့စိတ်ဆိုတာကဆက်ဆက်မှုရှိတယ်လေ။ရုပ်ကြီးပဲဟိုကျမ်းမာတန်ဆွမ်းနေလို့မရဘူးရုပ်ကျမ်းမာမှလည်းယောဂတွေတိုက်ဖြစ်နိုင်တယ်အဲ့လိုပဲခုနပြောတဲ့စိတ်ကိုခေါ်တဲ့ resilience ပေါ့နော်ဒီစိတ်သက်ခွန်အားတွေရှိမှကိုယ့်ကိုယုံကြည်ချက်ရှိမှအဲနောက်ပြီးတော့ကိုယ့်အားကိုယ်ကိုးနိုင်မှပဲကြုံလာတဲ့အခက်အခဲတွေသူဖြစ်ရှင်းနိုင်ပါဘူ
းခလေးတွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုကအဓိကအမေမိဘတွေရဲ့ဒီအုတ်ထင်းပေါ်အရင်ရေးကြည့်ရပါတော့သူတို့တွေရဲ့အုတ်ထင်းပုံစံအုတ်ထင်းပုံစံအရင်ကိုရှင်းတတ်နေတယ်ဆိုရင်လည်းခလေးကချင်းချင်းနန်းနန်းဖြစ်လာမှာပေါ့နော်ဒီအိမ်မွေးမယ်ဆိုရင်ခလေးတိမ်မွေးမှုဖြစ်လာမှာပေါ့အဲ့လိုပုံစံပေါ့ခလေးဒီမိဘဘိုးဝယ်တခြားအရေးတကယ်ကြီးကြည့်နေရတဲ့အတွက်ကြောင့်သူတို့ကိုအုတ်ထင်းနဲ့လူရဲ့ပုံစံတိုင်းကဒါထွက်လာဖြစ်တဲ့အတွက်ကြောင့်မိဘတယောက်အိမ်မဲ့ဆိုရင်ကိုယ်ကလေးကိုဒီကိုဖြစ်ချင်တဲ့လူရဲ့ပုံကောင်းလူရဲ့ပုံပေါ့နော်ဖြစ်စေချင်တယ်ဆိုရင်တော့ကျွန်တော်အကြံပေးချင်တာတော့ဒါဟိုဆက်ဆံတဲ့နေရာမှာလဲချူရတာကနဲ့ဆက်ဆံကြအောင်စဉ်းစားဆွေးနွေးနိုင်လို့ရှိအောင်သင်ကြားပေးဖို့လိုတယ်
ကျောင်းစာလို့ရမယ့်အချိန်မှဂိမ်းကစားနေတာဟာကျောင်းနေရွယ်ရင်းနှီးကလေးတွေနဲ့မိဘအုပ်ထင်းသူတွေကြားထဲမှာမကြာခဏတွေ့ရလေရှိတဲ့ပြဿနာတစ်ခုဖြစ်ပါတယ်။ကျောင်းစာလောက်တာကူတာမြင်မြင်ပေမဲ့ရင်းနှီးကလေးတွေရဲ့စိတ်ဝင်စားမှုဖြစ်တဲ့ဂိမ်းကစားတာကိုလုံးဝပိတ်ပင်တားမြစ်ဖို့မလွယ်ကူတာကြောင့်သဘောပေါက်နားလည်အောင်ရှင်းပြပြီးညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ခဲ့ရတယ်လို့မိခင်တူဖြစ်သူဒေါက်တာထက်တင်ကပြောပါတယ်။
အဲ့လေဆိုအကုန်ကောင်းပါလေစာချက်ခိုင်းပြီဆိုရင်တော့ထုံးစံအတိုင်းပေါ့နော်စာချက်ပြီဆိုရင်တော့တို့ကစာမချက်ခြင်းကိုအခုခက်ကလေးတွေထုံးစံအတိုင်းဂိမ်းဆော့တာဂိမ်းဆော့ခြင်းနဲ့အွန်လိုင်းသုံးတာတွေအခုဟာအရန်ကိုများလာပေါ့ဒီခက်ကခလေးတိုင်းကသုံးနေတော့သူလည်းသုံးခြင်းလည်းပေါ့အဲ့လိုအနေအထားမျိုးမှာတော့သူလည်းကျွန်မလည်းနှိရမျိုးရှိပါရဲ့ရှင်
ကိုယ်လိုချင်တဲ့ပုံစံတိုင်းရင်းနှီးငယ်လေးတွေကပြုတ်ဝလိုက်နာခြင်းမရှိတဲ့အခါမျိုးတွေမှာရင်းနှီးပြီးရတဲ့အနေနဲ့အားမလို့အားမရဖြစ်ကြမှာပါခလေးအုပ်ထိမှုနဲ့ပတ်သက်တဲ့ပညာပေးမှုတွေနဲ့ဘုဒ္ဓဖြန့်ဝေမှုတွေတိုးပွားလာတာကြောင့်မိဘတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရိုက်နှက်ဆုံးမတာမျိုးတွေယုံနေသွားပြီးတင်းတင်းမွေ့မွေ့နဲ့ဆုံးမပဲ့ပြင်လာတာကိုတွေ့ရတယ်လို့ဦးသူရကျော်ကပြောပါတယ
်ကလေးကပဲနီးနေမှမရိုက်သင့်ဘူးရိုက်သင့်မလို့ဟိုကြမ်းကြမ်းနဲ့နဲ့တော့မပြောသင့်ပါဘူးဟိုဘာဖြစ်လို့လဲဆိုတော့ဟိုရိုက်လို့ကောင်းသွားတာမရှိဘူးလေရင်သွင်းငယ်ကလေးပေါက်စလေးတွေမပြောပါနဲ့နည်းနည်းကြီးလာတဲ့အရွယ်ပေါ်မူလာတဲ့အလဲတန်းအရွယ်ဟိုចောင်းသားလေးတွေလည်းရိုက်နဲ့မဆုံးမတင်ပါဘူး။ဒါဆိုရိုက်နဲ့ဆုံးမလို့ကောင်းသွားတာမရှိဘူး။ရိုက်နဲ့ဆုံးမလိုက်လို့ခံနိုင်ရအမြင့်လာတာပဲရှိတယ်။ဒီတစ်ခေါက်တစ်ချက်ရရင် နောက်တစ်ခေါက်တစ်ချက်ရိုက်လို့မရအောင်နှစ်ချက်နောက်တစ်ခေါက်သုံးချက်အဲ့လိုမျိုးဖြစ်လာခဏရအားပဲမြင်လာတယ်သူတို့အပြုတ်မှုပြောင်းလဲသွားတာမျိုးမရှိနိုင်ဘူးအဲ့ဒီကြောင့်ရိုက်နေဆုံးမတာကတော့ဘလို့မှခင်မမီတော့တဲ့ဘလို့မှမသုံးသင့်တဲ့ဟို punishment ပေါ့အပြစ်ပေးနေပါဟုတ်
ဒီနေ့ကလေးတွေကိုခနာကိုကျမ်းမာအောင်ပြုစုပြောင်းတဲ့နေရာမှာခက်ခဲမှုတွေရှိနိုင်တယ်လို့ဆယ်ပိုင်းဆိုင်ရာနဲ့တွေးခေါ်ပိုင်းဆိုင်ရာတွေကျမ်းမာဖွံ့ဖြိုးအောင်ပြုစုပြောင်းတဲ့နေရာမှာလည်းခက်ခဲမှုတွေရှိနိုင်ပါတယ်။ယင်းနေ့မိပါတွေအများဆုံးပြုလုပ်မိနေတဲ့အုတ်ထိတ်မှုအမှားတွေအကြောင်းကိုမေးကြည့်တဲ့အခါဥတ္တရာကျော်ကအခုလိုပြောပါတယ်
။အာနာရှင်ဆန်တဲ့အုပ်ချုပ်မှုပုံစံ။ဟိုငါပြောတာပဲလို့ငါအဖေငါမိပါငါကောင်းတာလုပ်စေချင်တာပြန်ပြီးတော့ reason ပေးခွင့်မရှိဘူး။ဘာမှတင်ပြခွင့်မရှိဘူး။တလန်းပဲသွားတယ်။အဲ့လိုအုပ်ချုပ်မှုပုံစံကတော့မာရွင်းတယ်။အဲ့လိုအုပ်ချုပ်လိုက်ရင်တော့ခုနပြောတဲ့အကြောက်တရားနဲ့ကြီးလာမှာဘူး။အကြောက်တရားနဲ့ကြီးလာရင်တော့ယုံကြည်မှုတွေရော့မယ်မပျော်ရွှင်တဲ့ကလေးတွေဖြစ်မယ်ပြီးတော့ communication ပေါ့နော်ဟိုဒီလူမျိုးရေးစွမ်းရည်တွေကြာရှင်းမယ်နောက်တစ်ခုကကြတော့ကျွန်တော် intelligent လို့ခေါ်တာပေါ့အရန်ကိုအလိုလိုက်ပြီးချစ်လွှားကြီးလို့အဖိုးဖွားတွေလုပ်လို့ရှိတယ်အလိုအရန်အလိုလိုက်တဲ့ပုံစံမျိုးဟိုချစ်လွှားလို့ကောင်းတာဆိုတာဘာမှမခွဲပြားတော့ဘူးကလေးမျက်နှာအညိုညင်မခံဘူးအကုန်လုံးအလိုလိုက်ပေးတယ်အဲ့ဒါဆိုပါဖြစ်လဲဆိုဒီကလေးကကိုယ့်ကို control မလုပ်နိုင်တော့ဘူးပြီးတော့တကူကောင်းဆန်လာတယ်ပြီးတော့သူ့မြောင်းကိုလွှမ်းမိုးကျင်လာတယ်နောက်ပိုင်းကျရင်လူမှုအဖွဲ့အစည်းထဲမှာဘုကလန်လေးဖြစ်လာတော့နောက်တစ်ခုကတော့ပြောရရင် neglectful ပေါ့ဟိုလစ်လူရှုတဲ့ပုံစံအဲ့လိုလစ်လူရှုတဲ့ပုံစံနဲ့သွားမယ်ဆိုရင်လည်းကျွန်တော်တို့ကကလေးကကိုယ့်ကိုယ်ကိုတက်မိုးထားမှုကြော့လာတယ်ရင်းချမ်းမှုမရှိဘူးဆိုတော့အဲ့ဒီဟိုခုနပြောရဲအာနာစင်စံတဲ့အုပ်ချုပ်မှုပုံစံတသိန်းလို့ပေါ့နော်လစ်လူရှူထားတဲ့အုပ်ချုပ်မှုပုံစံပြီးတော့အရန်အလိုလိုက်တဲ့အုပ်ချုပ်မှုပုံစံတွေကတော့မကောင်းတဲ့အုပ်ချုပ်မှုပုံစံအဲ့ဒါတွေတော့ရှောင်တင်တယ်ဟုတ
်ရုပ်ပိုင်းဆိုင်ရာနဲ့စေပိုင်းဆိုင်ရာနှစ်မျိုးလုံးမှာကျန်းမာဖွံ့ဖြိုးတဲ့ရင်းနှီးငယ်လေးတွေဖြစ်လာစေဖို့အတွက်မှန်ကန်တဲ့အုပ်ထိတ်မှုနည်းလမ်းတွေနဲ့ပြုစုပြောင်းပေးဖို့လိုအပ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါကလေးငယ်တွေရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ဘာတွေဆောင်ရွက်တင်တယ်လဲဆိုတာကိုဒေါက်တာတန်ဆိုကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးခဲ့တာပါအခုဆက်ပြီးတော့မြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်သမ္မတဒေါ်နယ်ထရမ့်အစိုးရဟာတောင်တရုတ်ပင်လယ်အရေးမှာအာဆီယံနိုင်ငံတွေကိုသူ့ဘက်ကရပ်တည်ဖို့စီရင်နေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းရိုဟင်ဂျာပြဿနာအတွက်ဝေဖန်မိမဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအားပေးမယ်လို့ဆိုပါတယ်။အမေရိကန်မူဝါဒဘယ်လောက်ထိအောင်အောင်မြင်နိုင်ပါသလဲ။သူတပားလူခွင့်ရေးကိုဝေဖန်ရလောက်အောင်ထရမ့်အစိုးရကိုယ်တိုင်ကတော့လူခွင့်ရေးကိုအပြည့်အဝလေးစားလိုက်နာပါရဲ့လား။George Town တက္ကသိုလ်ဂုံတူးဆောင်ပါမောက်ခဒေးဗစ်စတိန်ဘတ်နဲ့ဥကျော်စန္တာတို့ဆွေးနွေးသုံးသပ်တင်ပြထားပါရဲ့ရှင်။
ပမဟာစတိုင်မခင်ဗျာဒေါ်နယ်ထရမ့်အစိုးရဟာတခါကြတော့ကအစ်တောင်အရောက်မပြောနဲ့အာရှတိုက်ကိုတော့မသိပြီးတော့အလေးနက်မထားခဲ့ပါဘူးအခုတောင်ပြုတ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာစပြီးတော့အစ်တောင်ရှာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်ရှာကြီးတော်သဘောတူပါသလားဒီကိစ္စမှာအစ်တောင်အရှာအမေရိကန်အတွက်ဘလောက်အရေးကြီးပါသလဲ
The role of Southeast Asia in US policy is very important as you just said
အမေရိကန်နိုင်ငံရဲ့ဝါဒမှာအရှိတောင်အာရှရဲ့အခမ်းအနားတိတ်ကိုအရေးကြီးပါတယ်ခင်ဗျားပြောသလိုပါပဲတောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်တိတ်အရေးကြီးပါတယ်လွတ်လပ်စွာရေချောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူအခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမအဦးဆုံးအကြိမ်တွေ့လာရပါတယ်ဒုတိယသမ္မတမိုက်ပန့်စ်ဟာဒေါ်ဆန်းစုကြည်နဲ့တွေ့ပြီးရိုဟင်ဂျာကိစ္စကိုပြောခဲ့ပါတယ်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဟာဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံသားစာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအတိအမှန်မပြုရငင်းပယ်ရရောက်နေပါတယ
်။ဒါပေမဲ့သူကဒီရိုဟင်ဂျာအရေးမှာသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှာကြာတော့ကူညီအပ်ပေးသွားမယ်လို့လည်းဆိုထားပါခင်ဗျာ
။ No, I mean the idea is the United States is interested in democratization.And people say well don't
the borough american ပြည်ထောင်စုဟာဒီမိုကရေစီဖော်ဆောင်ရေးမှာစိတ်ဝင်စားပါတယ်ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်တယ်လို့လူတွေကဆိုကြပါတယ်ကျွန်တော်အမြင်မှာတော့ဒီအယူဆဟာမေးခွန်းထုတ်เสียဖြစ်နေပါတယ်သူဟာဒီမိုကရေစီဖော်ဆောင်ရေးမှာအရင်အစိုးရအထက်ပိုပြီးစိတ်ဝင်စားမှုမပြသပါဘူးရိုဟင်ဂျာကိစ္စသာမကသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါဒါကိုသူမဖြေရှင်းပါဘူးစေဆွေရလက်အောက်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ဖိနှိပ်ဆုပ်ချက်မှုတွေကရှိနေသေးပါအဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဦးသိန်းစိန်လက်ထက်မှာအစာပြိုးခဲ့တာပါအခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်ထားတဲ့စုကိုပြန်ယူသိမ်းလိုက်ပါတယ်ကျွန်တော်ကတော့ဒီလိုမယုတ်သေးသင့်ဘူးလို့ယူဆပါတယ်ဒါပေမဲ့ အနောက်နိုင်ငံတွေဘက်ကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ်
ဒါမဲ့ဆရာကြီးခင်ဗျာအဲ့ဒီစုတသိက်တွေရုပ်သိမ်းတဲ့ကိစ္စကဘလောက်အရေးကြီးလို့လဲခင်ဗျာ
Of course it's a deal. Well, I mean Amnesty International exists basically
ဟုတ်ပါတယ်ဒါမဲ့ Amnesty International ဟာအမှန်တကယ်အဖြစ်နိုင်ငံတကာအစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံးပန်ခွင့်စတာတွေတခုမှမရှိပါဘူးဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ဒါမဲ့လူတွေကိုစုတစိတ်တွေချင်းမြင်တာတိတ်လွယ်လင့်တကူနိုင်လုံးပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါရေးထားပါတယ်ချင်းမြင်တာရဲ့စုတစိတ်ကိုပြန်မယုတ်သိမ့်တင်ပါဘူးမပီးခင်ကလေးကတေချာစဉ်းစားလုပ်တင်ပါတယ
်ဟုတ်ကဲ့အခုကျွန်တော်ဒေါအောင်ဆန်းစုကြည်နဲ့မိုက်ပင်စ်ခေတ္တကိုပြန်ကောက်ကြည့်ပါတယ်ဗြိတိန်ကလူတယောက်ကရေးပါတယ်ဒါပင်စာဒေါအောင်ဆန်းစုကြည်ကိုလူခွေနဲ့ပတ်သက်ပြီးတော့ဆရာလုပ်နေပေမဲ့သူတို့နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆဲဆဲလုံနေရဲဆူရရေးထားတာတွေ့ရပါတယ်တကယ်တော့ထရမ့်အစိုးရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ရောသူတို့အစိုးရဘက်မှာရောလူခင်းကိုဘလောက်ထိ view size လို့လဲဆိုတာကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲတကယ်ကြောက
် Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်စီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်ထောင်စုလည်း6ပြည့်ကင်းတဲလဲစင်မဟုတ်ပါဘူးအမေရိကတိုက်အလဲပိုင်းကလာတဲ့လူတွေကိစ္စသမရရဲ့အင်ဗျူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော့ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန့်ထားရမှာပါပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်ရိုဟင်ဂျာကိစ္စအပေါ်တုံ့ပြန်ကန့်တွယ်မှုမတူကွဲပြားတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါတယ်ဒါဟာကျွန်တော်တို့ဘေးကျန်နေတဲ့အခြေအနေဖြစ်လာပါတယ
်ဒီနေရာမှာဆာဒီအရေဗျကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောသင့်တယ်လို့ထင်ပါတယ်ဆာဒီအရေဗျဟာသူတို့နိုင်ငံတွေမှာလူခွင့်ရေးခေါင်းပါတဲ့အပြင်ရင်မင်းစစ်ပွဲမှာဝင်ပြီးတော့ဆွတ်ဖက်နေတော့ကမ္ဘာအကြီးဆုံးအငါဘေးကြောက်အောင်မဲ့အန်ဒီကျုံရပါတယ်။ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပိုအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
။ Well, the time I don't approve of US policy in that regard.
ဒီ sorry ကိုလက်နက်ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့ဆန္ဒဒါမှမဟုတ်စံတမတ်ချက်ကိုချင့်ညင်ရမှာဖြစ်ပါတယ်။နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတူတူတယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်။နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသီးရှင်ကြားဝေဖန်တယ်ဆိုရင်သမ္မတကလူသီးရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တူတူတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုတည်တည်တံ့တံ့ပြုပြင်နိုင်မဲ့နည်းလမ်းတစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသီးရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
နောက်တစ်ခုမေ့ချင်တာကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပြီမဲ့နိုင်ငံတကာ NGO တွေတခါနိုင်ငံတကာအစိုင်းဝိုင်းတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်ဒါကိုဘယ်လိုမြင်ပါလဲခင်ဗျာဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah right and this is theater this isn't reality the Burmese government doesn't really want them back
ဟုတ်တယ်လေအဲ့ဒါအခြေအနေမှန်ပဲမြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံချင်ဘူးသူတို့ဟာငါတို့စီကမဟုတ်ဘူးတိုင်းသားမဟုတ်ဘူးသူတို့ကိုဖယ်ရှားပစ်ချင်တယ်ဒါကိုလူသိရှင်ကြားမလုံနိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းဟုတ်သေးပါဘူးခင်ဗျာမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကိုက်ညီတဲ့လူကိုနိုင်ငံသားပေးမယ်လို့တောင်ပြောနေရပါခင်ဗျာ
yeah I'm a 1/10 of 1%
that's a bend it's a check
no le 10 ya gain nung la 10 ya gain nung la
da ga raw a thaw tha paw ma mu di ma wa a thaw tha pyan nai ne tu ko lak khan me lo pyo tha ya be twi ya ba de naw tu ga sia ji ya tai yin da su la the pyo twa de tai yin da su la ga tha ni tai yin da indigenous people de ko da myanmar ri ga raw da tai yin da lo sat mat ja da ba khnya
yeah the people say that these are not tai yin da therefore they don't have citizenship
no no they don't say that sir
and if they have citizenship
သူဟာတိုင်းသားမဟုတ်ဘူးဒါကြောင့်သူတို့ဟာနိုင်ငံသားမဟုတ်ဘူးလို့လူတွေကပြောနေကြတာမဟုတ်လားသူတို့နိုင်ငံသားဖြစ်ဖို့ဆိုရင်သူတို့ဘိုးဘွားတွေဟာ1823ခုနှစ်မတိုင်ခင်ကတည်းကစပြီး
ဒီနေ့ထိုင်ခဲ့ကြောင်းတက်တည်ပြမယ်လို့ထရန်ကိုရာရှစ်ဆနှစ်နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားတယ်လေဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါဒါဟာတိတ်ဝန်းနေစရာကောင်းတယ်လို့ထင်ပါတယ်အဲဆရာကြီးဒါကိုထားလိုက်ပါတော့ကျွန်တော်အစားကရွယ်ခဲ့တဲ့အကြောင်းအရာကိုပြန်ကောက်ပြစေ
America
doesn't want to be on the side of the United States, but it doesn't want to be on the side of China either.
Sidang Asia nengen ri wa American pirang su pe ma pa jin de lo tiyou pe ko le ma pa jin ma u. Tru ha na phe salon ko lo jin ma de. Da ma mo ho na phe salon ko ma lo jin ma u. Di lo ba pyo a ma ba. Ti ni pyo a yin ဒီ နှစ် ဖက် နဲ့ သူတို့ ထိန်း ညှိ ချင် ပါ တယ် သူတို့ ဟာ တရုတ် နဲ့ ကင်း ကွာ လို့ မရ နိုင် ဘူး ဆိုတာ သူတို့ သိ ပါ တယ် ပထဝီ အနေထား ရော စီးပွား ရေး အရာ ပါ ကင်း ကွာ လို့ မရ နိုင် တယ် လို့ လူမျိုး ရေး အရာ လဲ အဲ့ဒီ နိုင်ငံ တွေ မှာ တရုတ် လူမျိုး တွေ အများကြီး နေနေ ကြတာ ပါ တစ်ချိန် တည်း မှာ ပဲ တရုတ် က တစ်ဖက် သက် ကြီးစိုး မှာ ကို လဲ သူတို့ မလိုလား ကြပါ ဘူး ထိန်း ညှိ တဲ့ အနေနဲ့ အမေရိကန် ကို လဲ လိုချင် ကြပါ တယ် တိတ် ကောင်း တဲ့ နိုင်ငံ သား ဆက်ဆံ ရေး ချင်းကပ်မှု ပါ သို့သော် ဖြစ် နိုင် မ ဖြစ် နိုင် ကာ တော့ ကျွန်တော် မသိ ပါ ဘူး
Now,
Well, it is a regional concern, but the question is, internationally, the freedom of
movement... ဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါ ဒါပေမဲ့ ကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားလည်း ရှိနေပါတယ် ဒီရေလမ်းကြောင်းတွေဟာ နိုင်ငံတိုင်းအကျိုးစီးပွားနဲ့ ပတ်သက်နေပါတယ် အင်္ဂလိပ်ရေလကြားလည်းဒီလိုပါပဲ ဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ် ဒီအတွက်လှုပ်ထုံးလုံနီးဆိုင်ရာ စံတရက်သတ်မှတ်ပေးထားဖို့ပဲ လိုအပ်ပါတယ် တောင်တရုတ်ပြည်နယ်ကြတော့တရုတ်ကအားလုံး သူတယောက်ပဲပိုင်တယ်ဆိုပြီးလုပ်နေတာပါ သူတို့စာသင်ကျောင်းတွေမှာကလေးတွေကိုလည်းဒီလိုပဲသင်ပေးနေတယ်လို့ကျွန်တော်တို့တရုတ်မိတ်ဆွေတွေကပြောပါတယ် တောင်တရုတ်ပင်လယ်ဟာရေလမ်းကြောင်းအတွက်အရေးကြီးသလိုပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဖဲဖိပြီးတော့ဒါစီးပွားရေးအချင်းချင်းမျိုးနွယ်မှုတွေလုပ်နေပါတယ်။ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်ပြိုင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ။ ာတွေရှိနေပါပြီ။ဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်။ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးအရမရှင်းပြိုင်နိုင်ပါဘူး။ကျွန်တော်တို့ဘက်ကလုပ်နိုင်တာကတော့ကျင်းဝတ်သိခါဆိုင်ရာနီလန်မော်ရယ်ဝေးအရသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့အဲ့ဒီ moral kind of influence ဆိုတာလက်တွေ့အဖြစ်ဘယ်လိုကိစ္စမျိုးလို့အတိအကျဖွင့်ရမလဲခင်ဗျာ
I don't know how they can do I mean Pence tried to do something I'm
not ကျွန်တော်လည်းမသိပါဘူးဒုသမရ Mike Pence ကတော့တခုခုလှုပ်ဖို့အားထုတ်နေပါတယ်ဒါပေမဲ့ကျွန်တော်ကတော့ Pence ကိုသိအထင်မကြီးပါဘူးသူဟာမှန်ရာတွေတော်တော်များများပြောခဲ့တယ်လို့ထင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်ဒါစစ်တပ်ရဲ့အခန်းကဏ္ဍကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ်
ကျောစန္ဒာစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ပြီးအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်။မြန်မာဘာကျွန်တော်ရန်နိုင်မှာ CIO ရဲ့အပတ်စဉ်တင်ဆက်နေကြအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါနဲ့မှကျင်းပတဲ့ ATP မျိုးသားတူချင်းတန်းတဲ့ final မှာတော့ဂျာမနီနိုင်ငံက Alexander Zverev ကကမ္ဘာအဆင့်တဲ့ Novak Djokovic ကိုနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ကိုယ်တော်မသိကအီတလီနီးပြ Claudio Ranieri ကို၄ပြအဖြစ်နဲ့ခန့်လိုက်ပါတယ်။ရုပ်နိုင်ငံမှာကျင်းပတဲ့ Shanghai ATP ဆိုင်ရာဖိတ်ခေါ်မာရသွန်ပြိုင်ပွဲမှာတော့ Ethiopia နိုင်ငံ Abdiwak Thuro ကနိုင်ရသွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဒီနိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ ATP ဖလားတင်းစ်တိုင်ပွဲမှာတော့အမျိုးသားတဦးချင်းဖိုင်နယ်မှာဂျာမနီနိုင်ငံက Alexander Zverev ကကမ္ဘာအဆင့်တဲ့ Novak Djokovic ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဖိုင်နယ်ကိုလန်ဒန်မြို့က O2 အားကစားခွင့်ကြီးမှာတင်းငွေနေလေးကကစားကြတာမှာတော့စ
Zarek Djokovic ကို 6-4-6-3 နဲ့နှစ်ပွဲပြန်နိုင်ရတော့ပ
ါ Unbelievably have it is obviously the biggest title that I've ever won
Zarek ကတော့ဒါဟာသူ့ရဲ့ကစားသမားသတ္တန်တစ်လျှောက်မှာအကြီးမားဆုံးအောင်မြင်မှုဖြစ်တယ်လို့ပွဲပြီးမှပြောကြားခဲ့ပါတယ် Djokovic နဲ့ Zarek တို့ဟာအုပ်စုပွဲစဉ်တုန်းကတွေ့ခဲ့ပြီးတော့အဲ့တုန်းကတော့ Djokovic ကနှစ်ပွဲပြန်နိုင်ခဲ့တာပါဒိုကိုဗစ်ကတော့ဇာရက်ဟာအုတ်တူဘဲတုံးကထပ်ပူကောင်းအောင်ကစားနိုင်ခဲ့ပြီးထိုက်ထိုက်တန်တန်အနိုင်ရခဲ့တာဖြစ်တယ်လို့ပြောပါရဲအသက်22နှစ်သာရှိသေးတဲ့ဇာရက်ဟာဆီမီဖိုင်နယ်မှာတော့ဆွစ်ဇာလန်ကရော်ဂျာဖက်ဒရယ်ကိုအနိုင်ရခဲ့တာပါဇာရက်ဟာဒီပွဲနိုင်ပြီးချန်ပီယံဖြစ်သွားတဲ့အတွက်သူဟာစူဂျင်းငွေဖြစ်တဲ့ဘရစ်တန်စတာလင်ပေါင်းနှစ်သန်းလောက်ရသွားခဲ့ပြီနော
်အင်္ဂလန်အသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့တိုက်စစ်မှုဝိန်းရူနီဟာအင်္ဂလန်အတွက်နောက်ဆုံးပွဲကိုတော့ပြီးခဲ့တဲ့ဂျာတာပရင်းနေ့ကဝမ်ဘလေးမှာကစားခဲ့ပါတယ်။အင်္ဂလန်နဲ့အမေရိကန်တို့ရဲ့ချစ်ချစ်ချီဆန်းပွဲမှာရူနီကအင်္ဂလန်အတွက်သူ့ရဲ့ပွဲပေါင်း120မြောက်ကိုကစားခဲ့တာဖြစ်ပါတယ်။ဒီပွဲမှာရူနီဟာဒုတိယပိုင်းမှာလူစားဝင်ပြီးတော့အသင်းကောင်းဆောင်ဖြစ်နေကစားခဲ့တာပါ။ရူနီဟာဒီပွဲမှာဂိုးမသွင်းနိုင်ခဲ့ပေမဲ့အင်္ဂလန်အသင်းကတော့အမေရိကန်ကို3ဂိုးကိုမရှိနဲ့နိုင်ခဲ့ပါတယ်။ရူနီဟာအင်္ဂလန်အတွက်စုစုပေါင်း53ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းသူဖြစ်နေတန်ချိန်ပြင်လာတာဖြစ်ပါတယ်ညာ2026ကမ္ဘာဖလားကိုမက္ကဆီကိုကနေဒါတို့နဲ့အတူအိရှင်ဖြစ်ပွဲကျင်းပမယ်အမေရိကန်အနေနဲ့လာမယ့်2022ကမ္ဘာဖလားခြေစစ်ပွဲအောင်ဖို့အလုံးအရေးကြီးတယ်လို့ American Tight Simu Hong London Donovan ကပြောလိုက်ပါတယ
် 2022 is imperative that we are thereThe first part of this year was spent by everybody who cares about soccer.
2022ကမ္ဘာဖလားမှာဝင်ပြိုင်နိုင်ဖို့ကအရေးကြီးပါတယ်ဒီနေ့ပထမပိုင်းမှာတော့ကျွန်တော်နိုင်ငံမှာရှိတဲ့ဘောလုံးကစားနည်းကိုစစ်တဲ့သူတွေကကျွန်တော်အနေနဲ့ကနေဒါတို့မက္ကဆီကိုနဲ့အတူအရှင်ဖြစ်ကျင်းပနိုင်အောင်လုပ်ခဲ့ပါတယ်။ဒါကထူးခြားတဲ့အောင်မြင်မှုပါ။အခုကျွန်တော်ကွင်းထဲမှာအောင်မြင်မှုရအောင်လုပ်ဖို့တို့ပါတယ်။ဒါမဲ့ရှစ်နှစ်မှာကျွန်တော်အနေနဲ့အဲ့ဒီကမ္ဘာအတွက်ရည်ရွယ်ပြီးတော့ပါရမီရှိတဲ့ကစားသမားတွေကိုမွေးထုတ်ပေးဖို့လုပ်ရတယ်။ပထမဆင့်အနေနဲ့ကတော့ဒီ2022ကမ္ဘာဖလားချင်းစစ်ပွဲအောင်မှုအတွက်လုပ်ရပါမယ်။အဲ့ဒီချက်က2026ကမ္ဘာဖလားမှာအများကြီးအထောက်အကူဖြစ်စေပါမယ်။
အမေရိကန်သင်းဟာရုရှားနိုင်ငံမှာကျင်းပခဲ့တဲ့ပြီးခဲ့တဲ့2018ကမ္ဘာဖလားကိုတော့ခြေစပွဲမအောင်ခဲ့ပါဘူးခင်ဗျာ။ဘောလုံးမသင်းကအီတလီနီးပြကလောဒီယိုရေနီယာရီကိုနီးပြဖြစ်နေခံလိုက်ပါတယ်။ဘောလုံးသင်းဟာဒီနေ့ပရီးမီယာလိဂ်ဘောလုံးပွဲတွေမှာ7ပွဲကစားပြီးချိန်မှာ2ပွဲနိုင်2ပွဲတည်း6ပွဲရှုံးထားတာကြောင့်နီးပြယိုကန်နိုဗစ်ကိုယာရုကအနေနဲ့ဖယ်ရှားပြီးတော့ရေနီယာရီကိုနီးပြခံလိုက်တာဖြစ်ပါတယ်။ရေနီယာရီဟာလက်စတာအသင်းကို2015-16 ပရီးမီယာလိဂ်ချန်ပီယံဖြစ်အောင်စောင့်ဆောင်ပေးခဲ့သူဖြစ်ပြီးတော့ဥရောပကအသင်းကြီးတော်တော်များများကိုလည်းနီးပြလုတ်ခဲ့မှုရဲ့အတွေ့အကြုံရဲ့နီးပြတူဖြစ်ပါတယ်။ရေနီယာရီအနေနဲ့ဇာအောက်ဆုံးမှာရောက်နေတဲ့ဖိုးလာမသင်ကိုတန်းစင်စုံကနေရုံထွက်အောင်လုပ်နိုင်မလား။ဘယ်အဆင့်ထိရောက်အောင်လုပ်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။ဒမိနီကန်နိုင်ငံကအိုလံပစ်နဲ့ကမ္ဘာပြေခုံပြေချန်ပီယံဟောင်းယူဆိန်ဘော့ကသူ့ကိုကမ်းလှမ်းလာတဲ့ဘောလုံးအသင်းအတော်များများရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပေမဲ့ဘယ်အသင်းကသူ့ကိုကမ်းလှမ်းတယ်ဆိုတာကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိခဲ့ပါဘူး။ဟုတ်ဟာ Australian A League မှာ San Jose Mariner အသင်းနဲ့တူဆန်းလေးကျင်းခဲ့ပေမဲ့သူနဲ့အသင်းသားမှာစာချုပ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုမရခဲ့တာကြောင့်သူ့ရဲ့ကြီးစားဘောလုံးသမားဘဝကိုမစတင်နိုင်သေးပဲဖြစ်နေတာပါ။သူ့အနေနဲ့မန်ကန်နဲ့အသင်းတစ်ခုကိုရွေးချယ်နိုင်ဖို့တွင်းနေတယ်လို့လည်းပြောပါတယ
်။ There's more offers out there. We still have to discuss it and make sure it's right.
ကျွန်တော်နောက်ထပ်ကမ်းလှမ်းတဲ့အသင်းတွေရှိပါတယ်။ကျွန်တော်တို့ကမန်ကန်နဲ့အသင်းတစ်ခုကိုရွေးချယ်နိုင်ဖို့အတွက်ဆက်ပြီးတော့ဆွေးနွေးသွားဖို့ဒုံးနေပါတယ်။အချိန်တော့နည်းနည်းဆော့အောင်ပါ။
ယူဆိန်ဘိုဟာသူ့ရဲ့ဂျမေကာစားတောက်ဆိုင်ကိုလန်ဒန်မြို့မှာပြီးခဲ့တဲ့သတင်းဘက်ကဖွင့်လှစ်ခဲ့ပြီးတော့ဒီစားတောက်ဆိုင်ကိုတော့ Tracks and Records ဆိုပြီးတော့နာမည်ပေးထားပါတယ်ခင်ဗျာ။ပြည်ထောင်ငံမှာကျင်းပခဲ့တဲ့ Shanghai DB ဆိုင်ရာဖိတ်ခေါ်မာရသွန်ပြိုင်ပွဲမှာတော့ Ethiopia ကအပြေးသမားတွေအောင်ပွဲခံသွားပါတယ်။ Shanghai မြို့မှာပြီးခဲ့တဲ့နိုဝင်ဘာ18ရက်နေ့ကကျင်းပတဲ့ဒီ Shanghai မာရသွန်ပွဲကိုအပြေးသမားပေါင်း 38,000 လောက်ဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။မာရသွန်ပြေးသမားတွေဟာရာသီဥတုအလွန်အေးတဲ့ကြားကပဲရာသီဥတုတန်းကိုကြမ်းကြမ်းခံပြီးတော့ဝင်ပြိုင်ခဲ့ကြတာပါ။ဒီပြိုင်ပွဲမှာတော့အမျိုးသားဘက်မှာအီသီယိုးပီးယားကအဗဒီဝက်ဒူရာကနာရီ9မိနစ်33စက္ကန့်နဲ့အနိုင်ရသွားပါတယ်။အမျိုးသမီးဘက်မှာတော့မလစ်အာရာဂေကနာရီ20မိနစ်38စက္ကန့်နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ဟာ
ကိုရနိုင်ရဲ့သတင်းပတ်ဆင်အားကစားသတင်းလွှာတွေကိုနှားဆင်ခဲ့ရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနှားဆင်နိုင်ကြပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေရဲ့ဥကြောဇန်တာရဲ့မြမအရေးသုံးသက်ခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်နှားဆင်ရမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မနေ့ပြန် VOA နေ့စဉ်ရုပ်မြင်သံကြားအစီအစဉ်မှာပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ Radio အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာရေးဆွေးနွေးခန်းမှာလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိတဲ့ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနှာဆင်နိုင်ပါရဲ့ရှင်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်အပြည်ပြည်ရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျုံယန်ကိုထရီညီလာခံမှာဒီနေ့ပဲမဲခွက်ယူချလိုက်ပါတယ်ဒါလို့ရာယီဥက္ကဋ္ဌတာဝန်ယူထားတဲ့ကင်မှာဥက္ကဋ္ဌအဖြစ်ကျန်နေတဲ့တတန်းနှစ်နှစ်ကိုတာဝန်ယူသွားမှာပါသူမတိုင်ခင် Interpol အကြီးအကဲဖြစ်တာဝန်ယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟွာဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုလက်ပတ်ပြန်ကြီးမှာပဲရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွဲခြင်းနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းလည်းသတင်းတွေထွက်ပေါ်ပါတယ်နောက်ထပ်တတန်းလေးနှစ်အတွက်ကိုတော့နောက်တစ်ချိန်မဲခွက်ဆုံးဖြတ်ရမှာပါဒီနေ့ကဘာကြီးမှရင်ဆိုင်နေရတဲ့အများပြည်သူလုံညုံရင်းနဲ့ဘေးရနေခင်ရှင်ကြီးမားတဲ့စိန်ခေါ်မှုတွေကိုကြော်လွှားနိုင်မှုရှင်းလင်းတဲ့အမျိုးမြင်ရှိဖို့နဲ့အနာဂတ်အတွက်လမ်းခင်းမှုလိုအပ်ကြောင်းလဲဥက္ကဋ္ဌကင်မြေပြောဆိုချက်ကို Interpol ကထုတ်ပြန်ထားပါတယ်။အမေရိကန်ခြေဆိုင် Sorry သတင်းတော်တက်ခံရမှုပါတာဝန်ရှိပေမဲ့လဲ Sorry နိုင်ငံကိုပြစ်ပယ်မှာမဟုတ်တဲ့အကြောင်းအမေရိကန်သမ္မတ Donald Trump ကပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲကမ္ဘာရေနံဈေးတွေမတက်အောင်ထိန်းထားနိုင်တဲ့အတွက် Sorry နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းသမ္မတကပြောလိုက်ပါတယ်။ကမ္ဘာမှာရင်းနှီးတင်ပို့မှုအများဆုံးဖြစ်တဲ့ဆော်ယီနိုင်ငံကကမ္ဘာဈေးကွက်မှာရင်းနှီးဈေးတွေရော့ချအောင်ဆောင်ရွက်နေတယ်ဆိုပြီးဖလော်ရီဒါပြည်နယ်မှာအားလိုက်ရဲ့ပန်းဖြေရောက်နေတဲ့သမ္မတထရန့်ကဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဒင်းစားဆရာအသက်ခံရတဲ့လူရော့ချအောင်ဆော်ယီနိုင်ငံကိုကြောခန့်ခဲ့မယ်ဆိုရင်စိုးရွားရဲ့အမှားတစ်ခုဖြစ်လိမ့်မယ်လို့လည်းသမ္မတထရန့်ကမနေ့ကပဲသတိပေးပြောဆိုထားပါတယ်။အမျိုးသားလူညွန့်ရင်းနဲ့အကျိုးစီးပွားတွေကလူခွင့်ရေးပေါ်စိုးရိမ်မှုတွေထက်ပိုမှုကြည့်မရတဲ့အကြောင်းလဲကျေးဇူးတော်နဲ့အားလိုက်ရဲ့အတွက်မထောက်ခံမှာပဲသမ္မတကအင်ဂျီပေါ်မှာမနေ့တုန်းကလင်းတော်တွေကိုပြောဆိုလိုက်ကြပါဆော်ရီနဲ့အတူရက်တီသွားမှဖြစ်တဲ့အကြောင်းလဲသမ္မတထံကကြေညာခဲ့ပါတယ်ယမန်နိုင်ငံကအဓိကစိတ်ကန်းတစ်ခုဖြစ်တဲ့ဟိုဒေတာမှာတိုက်ပွဲတွေတကြောပြန်ဖြစ်ခဲ့ပြီးနောက်ငြင်းငြိမ်းဆွေးနွေးမှုတွေအတွက်ပြင်ဆင်မှုကုလသမဂ္ဂဒုက္ခဆေမာတင်ဂရစ်ဖစ်ယမန်နိုင်ငံမှာရောက်နေပါတယ်ဆော်ရီကအားပေးထောက်ခံထားတဲ့ယမန်ဆွေးနွေးနဲ့ဒီနှစ်ကဆွေးနွေးနိုင်ငံမှာကျင်းပမယ့်ငြင်းငြိမ်းဆွေးနွေးညီနိုင်မှုတွေမှာပါဝင်လာအောင်စီယုံမှုဂျူဝန်းနဲ့အနေနဲ့အီရန်နိုင်ငံနဲ့မဟာမိတ်ဟူတီတပုံတွေအဖွဲ့ရဲ့တာဝန်ရှိတွေနဲ့ဆန္ဒမျိုးတော်မှတွေ့ဆုံမှုလည်းစီစဉ်ထားတာပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းတော်မီလောင်ကျွမ်းမှုအတွင်းတည်ဆုံးသူစုစုပေါင်းခုချိန်ဆိုရင်81ယောက်ထက်မနည်းရှိနေပြီးအခုချိန်မှာတော့တာဝန်ရှိတွေနဲ့ဒေသခံတွေကသူတို့ရဲ့မိသားစုဝင်တွေကိုမိတ်ဆွေတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်ပြည်ထောင်စုလူပေါင်း900နီးပါးရှိနေစေဖြစ်တဲ့အကြောင်းလဲအာဏာပိုင်တို့ပြောဆိုထားပြီးတရားဝင်ပြဆုံးသူစင်းကတရင်းနဲ့တရားချမ်းမှာရာနဲ့ချီကွဲပြားနေတဲ့ပုံမှာလဲခမန်းသူတွေချမ်းမှာနားမလည်နိုင်ဖြစ်နေကြပါတယ်
။တရင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးသွားတာပါ။
Dinya season tolu yi muga nalang pipi, atamai sanya engineer garo William Andrew Pipare, Podhuni nyabai view in Mabada season ago, Lindomita Sako Nasangane, Tongsan Nidugani, Tolan Bigaya Pipare, view a season ago, Abe Nasinjari to Jesu Tutin Shibare, Toda Shimiani to Guam Yama Pidu Pida along Shilan Chamija position, Jamamia the Saint Alma.
This program has come to you from the Voice of America, Washington.